အီတလီနိုင်ငံလယ်ပိုင်းမှာဒီကနေ့မနက်ပိုင်းကအားပြင်းတဲ့ငလျင်တစ်ခုထွက်လုပါတယ်ဒါဟာပြင်းလူအသေးပြောက်များတဲ့ငလျင်တစ်ခုပြီးခဲ့တဲ့ဩဂုတ်လမှာလှုပ်ပြီးခဲ့ကဆိုရင်နောက်ထပ်လှုပ်တဲ့ငလျင်တွေကတခုပါပြင်းရ 6.6 ရှိတဲ့ငလျင်ကြောင့်အီတလီနိုင်ငံလယ်ပိုင်းကနေရာအများပြားမှာအဆောက်အဦတွေပြိုကျကုန်တယ်လို့အရက်ဖက်ကာကွယ်ရေးဌာနကပြောပါတယ်အ ਨੇ ချင်းတရားရကြတာတွေရှိတယ်ဆိုတဲ့သတင်းတွေတော့ထွက်ထားပါတယ်နော်စီယာမြို့နဲ့6ကီလိုမီတာအကွာမြေတိမ်ပိုင်းမှာဗိုလ်ပြုတ်ပြီးလှုပ်သွားတဲ့ငလျင်ကို118ကီလိုမီတာဝေးမှရှိတဲ့ရောမမြို့မှာလည်းသိလိုက်ကြပါတယ်။နော်စီယာနဲ့တောင်ချားနေတဲ့အွန်ဘရီယန်အရက်က14ရာစုနှစ်ဘုရားကျောင်းစိန့်ဗန်နက်ဒစ်ဟာငလျင်တန်းကြောင့်ပြိုကျသွားပြီးကျောင်းရဲ့မျက်နှာစာပဲကျန်ပါတော့တယ်။အပျက်စီးပုံတွေရှိမှာပဲဘုရားကျောင်းကဘုန်းတော်ကြီးတွေဝတ်ပြုဆူတောင်းကြပါတယ်။ဒီမနေ့လှုပ်တဲ့ငလျင်ကျောင်းအရင်ကမပြိုပဲကျန်နေသေးတဲ့ဆောက်ဦးတချို့ပါပြိုသွားတာကြောင့်ဘာမှမရှိတဲ့အဆင့်ကနေပြန်တည်ဆောက်ရပါတော့မယ်လို့အော်ခွာတာဒယ်ထရွန်တိုမြို့ရဲ့ဒုတိယမြို့တော်ဝန်မီရှယ်ဖရွန်ချီကရိုင်းရုပ်သံသတင်းဌာနကိုပြောပါတယ်